ရိယာပုညတာစွာထိုင်ပြီးတော့တရားဟောကြားတရားနာကြမယ်ဒီနေ့ကံနှမျိုးဟိနကမ္မနဲ့ပဏိတကမ္မလို့ပါဠိတော်ပဲနာမည်လေးထည့်ပြီးဟောကြားညာကြူကြမယ်ဟိနကမ္မနဲ့ပဏိတကမ္မပါတယ်လေဟိနကမ္မဆိုတာယုံညံသောကံပဏိတကမ္မဆိုတာမြင့်မြတ်သောကံကံနှမျိုးပေါ့နော်အဲ့တော့ဘုရားရှင်ဤအဆုံးမှကိရိယာပြင်တို့ညံတွဲပြီးတော့စောင့်ကြည့်တတ်မယ်နှလုံးသွင်းတတ်မယ်လို့ဆိုရင်မိမိရဲ့စိတ်ကလေးထဲမှာဖြစ်တိုင်းဖြစ်တိုင်းလေးတွေကံတတ္တိဖြစ်တယ်နော်အာဟုတ္တအာယုန်နဲ့ပေါင်းပေါင်းကုတ္တအာယုန်နဲ့ပေါင်းပေါင်းစိတ်မှာပေါ်လာတဲ့မကောင်းသောအာဟုတ္တစိတ်တွေမကောင်းသောကံတတ္တိဖြစ်ပြီးတော့ခန္ဓာကိုယ်ထဲမှာကင်းကျန်လိုက်တယ်နော်အဲ့ဒီကင်းကျန်လိုက်တဲ့စိတ်မှာပေါ်တိုင်းပေါ်တိုင်းတော့စေတနာအကုသိုလ်စေတနာတတ္တိတို့သည်အကုသိုလ်ကံမြောက်ပြီးတော့တချိန်ချိန်မှာအကျိုးပေးသွားမယ်အကျိုးပေးတာခန္ဓာံဒိဋ္ဌာဓမ္မဝေဒနိယကံပစ္စုပန်မှာအကျိုးပေးတတ်ပြန်တယ်အကောင်းကျိုးပေါ့နော်ပစ္စုပန်ဘာမှာအကျိုးမပေးသေးဘူးရှင်ဒုတိယဘဝဥပပစ္စဝေရဏိယကံဆိုတဲ့တတ္တမဇောဇောခုနှစ်ကျင့်ထဲမှာပထမဇောစိတ်ကဒိဋ္ဌဓမ္မဝေရဏိယကံဒီဘအကျိုးပေးမယ်ပထမအာကောင်းတဲ့စေရဏအကုသိုလ်ပြုလုပ်တဲ့အခါကလမှာပထမဇောစိတ်အကုသိုလ်စိတ်ကအာကောင်းသွားမယ်ဆိုရင်ဒီဘအကျိုးပေးမယ်ဒီဘအကျိုးမပေးသေးဘူးဆိုရင်ဒုတိယဘမှာအကျိုးပေးတဲ့ကံကြတော့ဥပပစ္စဝေဒနိယကံတဲ့ဘာကံလဲဥပပစ္စဝေဒနိယကံဆိုတာတတ္တမဇောဇောခုနှစ်ကျင်ထဲမှာနောက်ဆုံးဇောကအာကောင်းသွားချက်နောက်ဆုံးစိတ်ကအာရှိသွားမယ်ဆိုရင်တဲ့ဒုတိယဘဝမှာမကောင်းကြိုးကိုခံစားရတတ်ပြန်တယ်အလေဇော၅ချက်ပထမဇောနဲ့တတ္တမဇောကိုခြံထားတဲ့အလေဇော၅ချက်တို့သည်ဒုတိယဇောတတ္တယဇောတပိစမဆတ္ထမဆိုတဲ့အလေဇော၅ချက်တို့ကြပြန်တော့အပရာပရိယဝေရဏိယကံမြောက်ပြီးတော့တတ္တယဘဝကနေပြီးတော့တန်ត្រာတစ်ချောင်းလို့အကျောင်းညညွတ်တိုင်းညညွတ်တိုင်းမှာဘာဖြစ်မဲ့အကျိုးပေးသွားလိမ့်မယ်နော်ကျောင်းညညွတ်တိုင်းမှာဘာဖြစ်လိမ့်မယ်အကျိုးပေးသွားလိမ့်မယ်ခန္ဓာယံကုသိုလ်လုံးနေတယ်ကုသိုလ်တွေမြင်းမြန်းလုံးနေဒါပေမဲ့မမျော်လိမ့်မယ်အကုသိုလ်ကဒိုင်းကနေဝင်လာရောမမျော်လိမ့်မယ်အကုသိုလ်ဒိုင်းနေဝင်လာတော့ဘယ်လိုမှလုံးလုံးကန်တော့အဆင်မပြေပါပဲအကုသိုလ်အကျိုးပေးလိုက်ရောဒါသည်အကျောင်းညီညွတ်တဲ့အခါမှာအကျိုးပေးလိုက်တဲ့အပရာပရိယဝေရဏိယကံတဲ့သူကအကြောင်းညီညွတ်တိုင်းအကျိုးပေးမယ်ဘဝတိုင်းဘဝတိုင်းတော့မဟုတ်ဘူးဒုတိယဘဝအကျိုးမပေးသေးရင်တတိယဘဝတတိယဘဝအကျိုးမပေးလို့ရှိရင်သရုတ်ထဘဝတန်ត្រာတစ်ချောင်းလုံးမှာအကြောင်းအကျိုးညီညွတ်တိုင်းမှာအကျိုးပေးတဲ့ကံကတတ္တမအစောအလေသော၅ချက်ဆိုတဲ့အပရာပရိယဝေရဏိယကံဒါကြောင့်အပရပရိယကမ္မရိတောတတောနာမဟောတိတတောနာမနတ္ထိဘုရားကအပရပရိယကမ္မရဟိတောအပရပရိယကမ္မလွတ်တော်တတောနာမတတဝါမိတိနတ္ထိမရှိကြလိမ့်ဘူးခြေသာจิตတမေတောလောကမှာအပရပရိယဝေရဏိယကမ္မလွတ်တဲ့တတဝါမရှိဘူးဘယ်လိုချိန်မှာအကျိုးပေးတယ်လဲမင်းအကြောင်းကြောင့်ညီညွတ်တဲ့ခါကာလမှာအကျိုးတွေပေးလိမ့်မယ်အကြောင်းညီညွတ်တဲ့ခါမှာအကျိုးပေးလိမ့်မယ် အကြောင်းမငြိမ်ညွတ်သေးဘူးဆိုရင်အကျိုးမပေးသေးဘူးဟုတ်ကဲ့လားအဲ့ဒီအကျိုးမပေးသေးဘူးအကျိုးပေးခွင့်မရသေးဘူးပေါ့ဗျာဒါပေးခွင့်မရဘူးအကျိုးပေးခွင့်မရသေးဘူးဆိုရင်ဒီပုဂ္ဂိုလ်ရဲ့ဘဝတဏ္ဍာတစ်ချက်လုံးမှာအကြောင်းကျုံညင်ညွတ်တဲ့ညင်ညွတ်တဲ့မှာအကျိုးပေးမယ်ကံခန္တေယအကျိုးမပေးနိုင်ဘူးအာဟုလိုကံတော့လှူထားပြီးရှိနေပြီးပြီရှိမှနာယီပိုင်းလေးမှရှစ်နာယီလောမှာ၉နာယီတိတိမှအာဟုတုကံအကျိုးပေးမယ်ဒါပေမဲ့ကမ္မထံကွယ်လုပ်ငန်းဝင်ပြီးကုသိုလ်စိတ်တွေပွားများနေတယ်တရားဓမ္မတွေနာယီမသားပြီးခန္ဓာစဉ်ညာချင်းသုံးသပ်စဉ်းပွားများအားထုတ်ရင်တော့၉နာယီက၅မိနစ်နဲ့ကျော်သွားပြီဆိုရင်အကျိုးပေးခွင့်မရဘူးသူကအချိန်နဲ့နာယီနဲ့မိနစ်နဲ့စက္ကန့်ပိုင်းနဲ့အကျိုးပေးတာကိုဟုတ်လားအချိန်နာယီစက္ကန့်ပိုင်းနဲ့ပဲအကျိုးပေးတယ်ဆိုတော့အဲ့ဒီအကျိုးပေးခြင်းဆုံတဲ့ခါမှာအကျိုးပေးတာနော်မဆုံစည်းတဲ့ခါမှာအကျိုးပေးခွင့်မရအကျိုးပေးအကျိုးတော့ပေးမယ်ဒါပေမဲ့လို့လည်းပဲကိုယ်တို့စွန့်အားကကြီးမားနေတယ်ဘလဝကိုယ်တို့အားကောင်းတဲ့ဝိပဿနာအားကြီးတဲ့ကိုယ်ကိုယ်တို့ကောင်းမှုတရားတွေအားထုတ်နေတဲ့တွေ့တာကြောင့်အကုသို့အကျိုးပေးမဲ့အရှင်သာကြီးကလွန်သွားတဲ့အခါမှာဒီကံကြီးဘာဖြစ်သွားသလဲမေးတော့အဟောတိကံဖြစ်သွားချက်။ဘာကံဖြစ်တယ်။အဟောတိကံဆိုတာအကျိုးမပေးတော့ဘူး။အဲ့ဒီချိန်မှာအကျိုးပေးမဲ့ကံမရှိဘူး။ဟုတ်လား။ဒီချိန်နိုင်ရင်မှအတူအကျိုးပေးခွင့်မရတော့ဘူး။ဒါဆိုရင်တချိန်ချိန်တော့အကျိုးပေးအောင်မယ်။ဟုတ်တယ်လား။ကံဆိုတာအလိုလိုပျက်စီးသွားတာမဟုတ်ဘူးနော်မိမိစိတ်စင်မှာဖြစ်ခဲ့တဲ့ကံတရားတို့ဒီတဏ္ဍာတစ်ချောင်းလုံးအကြောင်းကျုံညီညွတ်တိုင်းမှာဘာဖြစ်လိမ့်မယ်ပြန်ပြောပါအကျိုးပေးမယ်မကောင်းကျိုးတွေမကောင်းကြောင်းတွေကိုကြိုးစားထားတော့ပုဂ္ဂိုလ်ဒီမကောင်းကျိုးတွေကိုအကျိုးပေးတတ်တယ်ဟုတ်ကဲ့လားအဟိတော်တာအာဟုတုနဲ့ပတ်သက်ပြီးပထမဆုံးပထမဒီဒုတိယပထမဘဝမှာဒီဘဝမှာအကျိုးပေးမဲ့ဂရုကံကြီးပေါ့လေဂရုကံကြီးလို့တော့ကံကြီးတစ်ခုကိုကြီးလွန်မဲ့ဆိုရင်တော့တရားဓမ္မတို့ရဲ့ဘုရားကိုပြမမဲ့တန်ခါကိုအသိင်ကွဲမဲ့ကြောက်เสียကောင်းတယ်ဒီခေတန်ခါတော်ကြီးတဖွင့်တပန်းနဲ့တပတ်မတက်အောင်တန်ခါတကိုင်းနဲ့တကိုင်းမတက်အောင်တပန်းနဲ့တပတ်အတူနဲ့တို့အဆင်မပြေအောင်ဟိုစကားဒီမှာပြောဒီစကားဟိုမှာပြောအဲ့ဒါလို့ပြောပြီးတန်ခါးဒီကိုင်းနေမယ်ဆိုရင်တန်ခါးအသိခွဲတာပဲတန်ခါးပေတကကံလို့ကြောက်ဖို့သိကောင်းတယ်ပိစာနန္ဒရိယကံ၅ပါးမှာတပါးရှိနော်သူဂရုကံလို့ခေါ်တယ်အဲ့ဒီဂရုကံဘသူကျွလွန်ခဲ့တယ်လဲဆရာဒီဝတ္တနော်မလိမ္မုတ်မလိမ္မာဖြစ်တဲ့တန်ခါးတော်ဒီဒုံလမဝိသသာသနာနဲ့ရောက်စားတန်ခါးတော်အပ900ကိုစီယုံပြီးတော့တညလုံးစီယုံတာမိုးနဲ့လင်းရောဒီကိုတော်လေးဒီကသူ့စကားနာမည်နားထောင်ပြီးလိုက်သွားရော900ပါသွားချက်တန်ခါအသိန်းကွဲသွားတာအဲ့ဒီတန်ခါနဲ့အသိန်းခွဲလိုက်ရောသူ့တရှင်တို့ကဇံရတယ်နော်ဆရာဒီဝိဒ္ဓဟာဇံအဘိညင်တကုနဲ့မြေချိုးမိုးပြန်နေခဲ့တယ်တန်ခါနဲ့အသိန်းခွဲလိုက်တဲ့အချိန်စပြီးဖြတ်ဆိုရင်ဇံတကုတွေပျောက်သွားပြီမြေချိုးမိုးပြန်လို့မရတော့ဘူးကြောက်ဆရာကောင်းလိုက်တဲ့ကံဒီနော်ဘာကံလို့ခေါ်လဲဂရုကံဘာကံ ਨੇ ဂရုကံကြီးလေးသောကံကိုဂရုကံလို့ခေါ်တယ်နော်အဲ့ဒီကံကြီးဒီကိုဘုန်းကြီးတို့တရားရမတဲ့တတိထားသာသနာ့ကိုရှင်းကကိုးကွယ်တဲ့တရားရမတဲ့ကျောင်းတဲ့ကံနဲ့ဤသက်တဲ့ပုဂ္ဂိုလ်ဒီတန်ဃာတော်နဲ့ဤသက်တဲ့ပုဂ္ဂိုလ်ဒီတပါနဲ့တပါအစင်းမပြေအောင်ပြီးတော့မိမိအသိင်ကွဲသွားပြီဆိုရင်ဒီကြောက်เสียကောင်းတယ်တခါတည်းဆရာတော်ကြီးဒီကြိုတင်ပြီးတော့မပြင်းစင်ထားတဲ့ဆရာတော်ကြီးတပါပြန်တော်မူသွားပြီဆိုရင်တရားဓမ္မတွေကိုနဲ့ခင်နဲ့ကိုတော်ကိုတော်ဒီကိုတော်ကဟောဒီကြောက်အောင်ကြောင်းတဲ့ဆရာတော်ဖြစ်နေတယ်နောက်တစ်ခွဲကလည်းဒီကိုတော်ကကြောင်းတဲ့ဆရာတော်ဖြစ်တင်တယ်ကဲသူဖြစ်တဲ့ငိုကိုဖြစ်တင်တဲ့ပြောရင်ဆိုရင်လည်းပထမတန်ခါနှစ်ပါးတန်ခါတော်တွေအေးစစ်စစ်ပဲတရားဓမ္မတွေသူ့ဘုန်းကြီးငါဘုန်းကြီးမနေ့ကတော့တယ်လို့လင်မဘုန်းကြီးမေဘဘုန်းကြီးတို့လိုက်တော့ဘာဖြစ်ဟမ်အသိန်းကွဲတယ်ဘာကွဲတယ်တန်ခါးတွေစိတ်ဝန်းကွဲသွားချာတယ် စေဝံကွင်းပြီးတော့ပြဒနာဖြစ်ပြီဆိုရင်အဲ့ဒီတဂါရမတွေဟာဘာကံထိုက်တောက်ဖို့ကောင်းတယ်တောက်ဖို့ကောင်းတယ်တတိမထမ်းတတ်ရင်မိမိရောက်တန်ဃာတော်နှစ်ပတ်အစင်မပြေတန်ဃာတစ်ပါးတစ်ပါးနဲ့အစင်မပြေတော့ဘူးလို့ဆိုရင်တန်ဃာဘေဒကကံကြီးထိုင်ပြီးတော့ပိစာနန္ဒရိယကံ၅ပါးနဲ့မှတစ်ပါးထိုက်ရင်ဒီဘဝဘယ်လိုအထုအထုမညာပုံညာမရတော့ဘူးသိရင်လည်းငရဲပြီးစဉ်းတော့မယ်ဒီကံကနားလည်တယ်နော်ဒါကြောင့်အရေးကြီးတဲ့သာသနာရှင်ခဲ့တဲ့အခါကာလမှာအမြဲတမ်းသံဃာလို့မြင်ရမယ်ပုဂ္ဂိုလ်လို့မမြင်စေရဘူးဟုတ်တယ်နော်သံဃာအဖြစ်နဲ့ကိုယ်ကိုယ်နိုင်ရမယ်ပုဂ္ဂိုလ်အဖြစ်နဲ့ကိုယ်ကိုယ်ရင်မပြတ်မသင်းတာပြတ်မမပြည့်လို့ဒီနာတွေပြည့်လို့အဲ့ဒါလည်းမပြည့်လို့မကံမင်းမိမိတို့မကျွလွန်ဒီနာတွေကျွလွန်သွားမယ်ဆိုရင်ကောင်းကြိုးလားဆိုးကြိုးလားဟာတရားဒီဖြစ်ဖြစ်ဓမ္မဒီဖြစ်ဖြစ်မိသည်ပုဂ္ဂိုလ်မဆိုတတိထားကြောက်เสียကောင်းတဲ့ကံကြီးနော်အဲ့ဒီကံကြီးဒီဒေဋ္ဌာဓမ္မဝေဒနိယကံတချို့ဒီဘဝမှာကျူပေးသွားတာနော်အဋ္ဌတန်ဃာတဲ့ကအရိယာတက်ကိဉ္ခာတဲ့တန်ဃာများဖြစ်ရင်တော့ဒီဘဝကျူပေးမှာပဲတခါတော့ငါပေါ့ခင်ဗျားခိုင်ငယ်လောက်ကဆရာတော်တစ်ပါးကသီလဝန္တပူတော်ကြီးသီလပြည့်စုံတဲ့အရိယာဓာတ်တွေရှိထားနေတဲ့ပုဂ္ဂိုလ်တခါကလာပြီးတော့အမျိုးမျိုးပြောအမျိုးမျိုးဟိုတိုက်ဒီတိုက်ဟိုလိုဒီလိုနောက်ဆုံးမှအဲ့ဒီတခါကအမျိုးစုတက်လို့ပဲညာတော့မရဘူးအဲ့ဒီဆရာတော်ရဲ့အတိုင်းဝိုင်းကနောက်ကရှိတော့သူ့ထွက်သွားရတာအကြောင်းကထွက်သွားရတာဘုန်းကြီးကအမျိုးအပြင်ကနေပြီးတော့နောက်နဲ့အင်းရည်ဒီနဲ့တိုက်စစ်တန်းနဲ့တိုက်ဝိုင်းခိုင်းဖန်းခိုင်းဒီဘုန်းကြီးကဘာလို့နေနဲ့ဘာလိညာလေးနဲ့ဒါပေမဲ့သူတိုက်ပင်တညာတော့လေအဲ့ဒီဘုန်းကြီးကတရားအားထုတ်နေတာကိုဘယ်သူလာတိုက်တိုက်ညုံလေးပဲနောက်ဆုံးညာအဲ့ဒီတကကြီးဟာလीချမ်းသာတာသူကတော်တော်လေးတော့အဲ့ဒီလေကံကြီးနဲ့ကျွလွန်လိုက်ရောအိမ်မမိသားလို့သားတယောက်တည်တယ်မညော်လေးနဲ့သားတယောက်ဟာကင်စာဖြစ်ပြီးတော့သူကင်စာဖြစ်ပြီးတည်ရောတော့သူနောက်တည့်ရင်သူတန်းတယောက်ပြန်ဖြစ်တယ်ကြောက်ကဖြစ်တယ်ကြောက်ကနှလုံးကြောက်ကမှတော့မိမဩသူမိမဖြစ်တယ်အဲ့ဒါသူကတလုံးယူပြီးနောက်သားတော့ပါတလုံးပြေးလိုက်ရတယ်အသက်တင်းတင်းနဲ့ရှင်ဟာပစ္စည်းတွေရောင်းလိုက်ရတာဟိုဟာရောင်းတာရောင်းနောက်ဆုံးမှအခုတော့ပြေးသွားပါပြီနောက်ဆုံးမှနှလုံးမသာစိတ်နဲ့ယောဂဖြစ်ပြီးတော့ပြေးကြည့်တယ်ဗျာရှင်ရှင်ဘုန်းကြီးတို့မြင်လိုက်ရတဲ့မျက်မှောက်မှာနော်ကောင်းကျိုးလားဆိုးကျိုးလားဆိုးကျိုးပါဗျာသူတော်ကောင်းပြက်မှအပေသွားနော်မပြက်မှထိုင်တဲ့ပုဂ္ဂိုလ်တွေပြက်မှချင်းဒီပုဂ္ဂိုလ်တဏ္ဍာမှာဘယ်လောက်ဆွမ်းအားရှိတယ်ဆိုလားလို့မသိနော်သီလသမာဓိပညာတရားတွေဘယ်လောက်ပြည့်စုံထားတယ်ဆိုလားလို့သူသိသလားမသိပါဘူးမသိဘဲနဲ့ပြောမိပြောရဆိုဆုံးကြီးစွာတော့သူကတရားမှမရှိပဲကိုတရားမှထိုင်ကြောင်းတကားတော့လုံနေတယ်ဘုရားတကအကြောင်းတကလုံးနေပြီတရားမထိုင်ဘူးတရားမထိုင်တော့မပြောသေးနာပြောမလုပ်သေးနာလို့မကင်သေးနာကင်တော့ဒိုင်းဆိုအကျူပေးတော့တာပဲမကောင်းကျူပေးတော့တာပဲအဲရမလို့အကြောင်းတကလုံးတဲ့ပုဂ္ဂိုလ်ဒီအကြောင်းတကဘုရားတကလုံးတဲ့တရားဒီတက္ကမဒီသတိထားနော်အကြောင်းနဲ့အလုပ်လုပ်ပြီးလုံညာတော့လည်းပဲမိမိတို့လုပ်တဲ့အလုပ်ဒီစင်ကြယ်တန့်ရှင်းသောအလုပ်ဖြစ်အောင်ကြိုးစားဟိုတန်ဃာပုက္ခဒီတန်ဃာပုက္ခဟိုတန်ဃာအပြစ်မှမြင်ဒီတန်ဃာအပြစ်တွေမြင်အမျိုးတော်အပြစ်တွေမြင်ပြီးတော့မဆောင်ထိုးနိုင်မယ်ဆိုရင်တော့ပြုတိုင်းပြုတိုင်းမှာအာဟုတော်ကံကတော့ကြံလိုက်မယ်။နားလည်ပြီနော်။ပြောတိုင်းပြောတိုင်းမှာအာဟုတော်ဝစီပိဒါထိတိုင်းချတော့။အဲ့ဒီမကောင်းတဲ့ဝစီကံဒီကိုပြောလိုက်တဲ့ဝစီကံ။ကာယကံကပြောလိုက်ပြီးဝစီကံကပြောလိုက်မနောကံပြောလိုက်တဲ့အာဟုတော်ကံတတိဒီကောင်းကျိုးလားမကောင်းကျိုးလား။အဲ့တော့မြတ်စွာဘုရားကဟိနကံမောဒုက္ကရိပရာယနောဘုရားကဟိနကံမောယုံညံသောအာဟုသောကံတရားကိုကျူးလွန်ထမ်းသောပုဂ္ဂိုလ်သည်ဒုက္ကရိပရာယနောတဲ့မကောင်းသောသူတို့ရဲ့လာရာဝိနိပဒဘူဏိပါဒဘူဏိပါတော့ဖယုဖဲကြောက်တဲ့နေရာနော်ဝိနိပါဒမေမကောင်းတော့ဖယူဖယ်ကြောက်တဲ့နေရအပယ်လေးပုံမှာတဏှာရောက်ရတတ်တယ်ဘယ်သူပြုတ်တဲ့ကံကို ေါ်ပြူသောကံကိုယ်ထံသို့ပြန်လာမယ်ဘသူပြုတဲ့ကံမာလိဒါကြောင့်မိမိတဏ္ဍာထဲမှာကိုယ်ပြုမိတဲ့အကုသို့ကံလေးမပြုမိအောင်ဝေဝေကချောင်းခြင်းတရားရအောင်အရင်လုပ်သားတရားတကဘုရားမကျောင်းတကကျောင်းအမလုပ်ဖို့ဆိုရင်ကိုယ်ကိုယ်နဲ့တရားရအောင်လုပ်သားတရားအတိတ်ဉာဏ်နဲ့သင်္ခါပြီးမှသာသနာ့တွေ့ရင်အပြစ်မရှိတော့ဘူးအပြစ်မဖြစ်ဘူးဖြစ်မဲ့အပြစ်တွေပြောင်းပေါ်လာလို့ရှိရှိဝိဝိကချောင်းကျင်နေတယ်ကိုယ်တိုင်ကိုယ်ကြမကြည့်မကြမအာမထုတ်ပါဘဲနဲ့နေမိနေရနေတော့မလုတ်တင်လာလို့မပြစ်မစင်တာပြစ်မလို့ရှိရင်တော့ကနတော်သလိုပေါ့ပိဇာနန္ဒရိယကံလည်းထိုက်တတ်တယ်ဘာဖြစ်လို့လဲဒေတိမမကုတ်သေးပဲအကြောင်းလူကြတဲ့ငါအကြောင်းကျောင်းလူသားနဲ့နိဗ္ဗာန်တပစ္စည်းကိုဟောတုပါဖေယားရည်စဲချလိုက်ပြီဒါမဲ့ငါကြောင်းအရှင်ခံနဲ့လူလဲလူသားနဲ့ငါအဖြစ်နဲ့အရှင်ခံလိုက်တယ်နော်ကဲကိုနဲ့ဆိုင်သေးသလားတန်ခါလက်ထဲရောက်တာနဲ့အဆောက်အဦမှန်တဲ့မြတ်နဲ့ကိုနဲ့ဆိုင်သလားဘိန်းတို့ရန်ကုန်ကျောင်းမှာဒကမာကြီးတယောက်လာချောက်ထားပါတယ်တပီးတော့ကျောင်းကဆောင်လူချင်းပါတယ်ဖေယားပြီးတော့တပည့်တော်လည်းလာနေမယ်တပည့်တော်အမြဲတမ်းကြောင်းမှလာနေမယ်ဘုန်းကြီးကတရားစကံရှိမှလက်ခံမယ်တရားစကံမရှိလက်မခံဘူးပြီးတော့ကြောင်းဆောင်ပြီးသာသနာကိုလှူရမယ်ကိုကိုယ်တိုင်တော့လည်းမကန်ရဘူးတော့ကိုကိုယ်မကန်ရဘူးကြောင်းမှတော့တောင်းနှချောင်းရှိရင်တချောင်းอยู่တကယ်လို့တရားစကံဝင်ခြင်းရင်ကြိုတင်စရင်တွင်ကြောင်းတကာကြောင်းအမကိုအဓိကဦးစားပေးမယ်စင်းမသိမီးတော့စင်းဤဝဲလက်ခံပြီးတော့မှနောက်ဆုံးမှလာရင်လက်မခံဘူးចောင်းတကာမပြောနဲ့ចောင်းအာမပြောဘသူလာလက်မခံဘူးအဲ့ဒီအဆောက်ဦးကသာသနာပစ္စည်းဖြစ်နေတယ်လက်မခံဘူးဆိုတာအဲ့ဒီအဆောင်မှာပြောတာအာနမလူတဲ့ငါចောင်းမဲ့ငါနေကြီးလာနေမှာပေါ့လို့အဲ့ဒါလို့ငါဆွဲဆွဲရင်တော့မရဘူးကြီးကလက်မခံဘူးလို့ပြောလိုက်တယ်တပည့်တော်နေမှာတပည့်တော်ရတဲ့အမြဲတမ်းတည်တည်ကနေသွားမှာတပည့်တော်မရှိတကားပေးတတ်မှာဒါဆိုမလာနဲ့တော့မဆောင်တဲ့အလှလက်မခံဘုန်းကြီးကဘာဖြစ်လို့လဲလို့ဆိုရင်အလှမြောက်ဖို့လိုတယ်ဟုတ်လားပြောလဲပြောမိပြီဘုန်းကြီးတို့ကိုယ်တော်တွေလုံတာပြီးကြောင်းလူသားနဲ့မိမိသာသနာပစ္စည်းလူသားနဲ့ပြီးတော့ငါဟာငါဟာနဲ့အရှင်ခံလို့ရှိရင်ဒိဋ္ဌိတဏ္ဍာနဲ့လှူရင်ကိုယ်တော်မမြောက်ဘူးအပယ်လေးပုံရောက်မဲ့ကံဖြစ်သွားတတ်တယ်ချင်းရလားဒါကြောင့်မလို့မௌတ္တဇာတိအနုတ္တတလွတ်လွတ်ကျွတ်ကျွတ်ကိုလှူတန်းရမယ်။နော်။ဘုရင်တို့ဘုရင်မှာယဟန်တကာကြီးယမ်းမာကြီးရှိတယ်။တတော်များများရှိပါ။ယန်တကာကြီးညအုံးမျိုးမှာတိတ်လှူထားတယ်။တခါဓမ္မကြီးပဘိုးကပဲလာပြီးကားကြီးတွေနဲ့ငှားပြီးလာကြ။ဘာလှုပ်လာသလဲစာအုပ်စာရွက်စာတန်းတွေအပြည့်သိတန်းကြ။ဤသိန်းတော်ကိုသာသနာတော်သို့လူထမ်းပါလေအရှင်ဘုရားမြတ်စိတ်တိုင်းကြအသုံးပြုတော်မူပါကြောင်းရွတ်လူထမ်းပါလေဒလလလက်စာချုပ်စာတန်းတွေကိုတခါကိုပြီးပိုင်လူထမ်းဖြစ်တယ်နော်ဘုရင်တို့အဲ့ဒါလေးကြီးတွေ့ရတော့ဩလွတ်လွတ်ချက်ချက်အစွဲမရှိဒီကြောင်းနဲ့ပတ်သက်ပြီးတပည့်တော်တက်တန်းမှရှိတဲ့ညလိုအပ်တာကိုတပည့်တော်လှူဒါန်းခွင့်ပြုပါနောက်ထပ်လည်းချောင်းထားခဲ့သေးတယ်။ဘာလို့လိုအပ်လို့လိုအပ်တာကိုတပည့်တော်လှူဒါန်းပါမယ်ဖေယား။အချိန်မရေးကြောင်းနဲ့ပတ်သက်ပြီးအလှခံပေးတော်မူပါဖေယား။တပည့်တော်မနိုင်မှနောက်လူကိုလက်ခံပါ။ကဲစေဒနာမပြတ်ဘူးလား။စေဒနာမေကံမဝရမိလေစေဒနာကံဟုတ်တယ်လား။ကံရောက်ရောချတဲ့စေတနာကောင်းလီကုသိုလ်ကံကံကောင်းတာပေါ့စေတနာပြတ်ရင်အကျိုးပေးပြတ်တယ်စေတနာလွဲရင်အကျိုးပေးလွဲတတ်တယ်စေတနာအောက်တန်းကျရင်အကျိုးပေးအောက်တန်းကျတတ်တယ်နားလည်ပြီနော်အဲ့တော့ဘုရားရှင်ကကုသိုလ်ကောင်းမှုတရားကိုပြုလုပ်တဲ့ခါကာလမှာယုံဉာဏ်သောစိတ်ဖြင့်ကုသိုလ်မလုပ်ပါနဲ့ဟုတ်တယ်လားဒါစိတ်နဲ့ဣနာစိတောဓမ္မံနလပတိယုံဉာဏ်သောစိတ်ဖြင့်ပြုလုပ်မယ်ဆိုရင်အကျိုးပေးမတန် ကောင်းကျိုးမပေးနိုင်ဘူး။ဘာဖြစ်လို့လဲ?စိတ်ကိုယ်ကအောက်တန်းကျနေတယ်။နားလည်တယ်နော်။ငါဆွဲဆွဲနေတာကိုပြုလဲပြုလို့ပြန်တယ်။လူလဲလူတန်းပြန်တယ်ငါအဖြစ်နဲ့လဲစုပ်ပိုင်ထားမယ်ဆိုရင်အဲ့ဒီအဆွဲကြောင့်ဒီရင်အဲ့ဒီအဆောင်ကြောင်းနေမှာတောက်တက်သော၎င်းအိမ်ညောင်းသော၎င်းမွေသော၎င်းစပကြီးသော၎င်းဖြစ်မှသိကြပေါ့တချို့ပုဂ္ဂိုလ်ဒီဖရာဒီကဲတဲ့အဲ့ဒီဖရာကိုစွဲတဲ့စွဲတော့အဲ့ဒီမှာဥစ္စာဆောင်ဖြစ်ရောကျောင်းဒီစွဲတဲ့အဲ့ဒီကျောင်းအစွဲနဲ့သိရင်အဲ့ဒီကျောင်းမှာတော့ပြီအစွဲဒီကျောင်းကဥစ္စာဆောင်ဖြစ်တယ်လူတွေသွားလို့မရလောက်အောင်ဒီအမင်းမျိုးခြောက်လှမ်းနေအမင်းမျိုးဒုက္ခပေးတယ်ကဲကုသိုလ်လုပ်ဖြစ်သလားအာကုသိုလ်လုပ်ဖြစ်သွားသလားအဲ့ဒါလို့စေတနာမပြတ်သားလို့နော်တရားဘုရားရှင်ကဗာပြတ်သားရမယ်မௌဒဇာတိအနုတ္တတော်လောလောကျွတ်ကျွတ်ကလေးဒီကုသိုလ်တွေပြုလုပ်တတ်ပါစေပြန်ပြန်သားသားဒီကုသိုလ်စိတ်တွေတိုးပွားနိုင်ပါစေဟုတ်တယ်လားယုံဉာဏ်တော်စိတ်ဖြင့်ကုသိုလ်လုပ်ငန်းတွေမလုပ်ပါနဲ့ငြိမ်းချမ်းသောစိတ်ကိုဆောင်ပြီးတက္ကုတော်တွေလုံးအိနာကံမောယုံဉာဏ်လားစွာသောကာယကံဝစီကံမနောကံတို့ပင်ပြုလုပ်သောပုဂ္ဂိုလ်သည်မဖြစ်တဲ့ဒုက္ခတိပါရယနောမကောင်းသောသူတို့ရဲ့လာရအပေလေးပုံရောက်တတ်တယ်နော်ပဏိတကံမောမြင့်မြတ်လားစွာသောမြင့်မြတ်သောစေတနာမြင်မြတ်သောစိတ်ကောင်းစေနာကောင်းကိုရှိဆောင်ထားပြီးတော့ကြိုးစားပွားများအားထုတ်သောပုဂ္ဂိုလ်သည်ဝါအမြင့်မတ်တဲ့ကြိုးစားပွားများအားထုတ်လျက်ရှိသောပုဂ္ဂိုလ်သည်ဘာဖြစ်လဲ။ဩကတိနိဗ္ဗာန်ဒုက္ကတိဘဝမှာနိဗ္ဗာန်သာလဲလဲပါရှိတယ်။နိဗ္ဗာန်မဂ္ဂတာအာရမဏပစ္စည်းနာပစ္စည်းယောမိမိတဏ္ဏမှာနိဗ္ဗာန်ကိုညှို့ကမ်းပြီးပြုလုပ်တဲ့မေတ္တာဘာဝနာတတ္တိတိနိဗ္ဗာန်ကိုကြည်တူပြုမယ်။နားလည်ပြီနော်။မေတ္တာဘာဝနာတတ္တိစွန်းအားကနိဗ္ဗာန်ကိုကြည်တူပြုမယ်။ဘာဖြစ်လို့လဲလို့မိမိစိတ်ကိုယ်ကကြည်လင်နေတယ်လေ။တူတင်ပြီးတော့ကမ္မထာအာယုံတို့ဖြင့်နှလုံးသားကိုတို့ထိထားနေတယ်မိမိစိတ်အစဉ်ရကမ္မထာအာရုံတို့ချစ်ချစ်ထင်ပြီးကြောင်းကြဆိုင်ပြီးကြည်နေတယ်။အဲ့ဒီသတိပဋ္ဌာန်တရားကိုအချိန်ခံထားပြီးကြိုးစားပွားများအားထုတ်လို့ရှိနေတယ်။အဲ့ဒီသတိပဋ္ဌာန်တရားကိုအချိန်ခံထားပြီးကြိုးစားပွားများအားထုတ်ပြီးကြည်နေတဲ့ပုဂ္ဂိုလ်ရဲ့စိတ်ရဲ့စွန်းအားတို့သည်စေတနာပန့်ရှင်းနေတယ်နော်။စေတနာတန့်ရှင်းနေခြင်းကြောင့်ယုတ်တဏနဲ့ပရမတ္တတ္တကိုမြင်ထားပြီးဒုက္ခသစ္စာပိုင်းခြားတွေ့သွားပြီးဒီဒုက္ခနဲ့ဖြစ်ဖြစ်ပျက်စီးတဲ့ဒုက္ခသစ္စာမှာမဖြစ်မပျက်တဲ့និရောဓသစ္စာကိုသဘောပေါက်ထားတဲ့ပုဂ္ဂိုလ်စိတ်အစဉ်မှာပဏိတကံမောတဲ့ငြိမ်းညက်တော့ကံဘလဝကံမောအာကြီးတဲ့ကံဟုတ်တယ်လားဘလဝကံမောအာကောင်းသောကုသိုလ်ကံသည်ဒုက္ကတိပရာယနောဒုက္ကတိဘဝကိုအကျိုးပေးမယ်သစင်းမညာဘုံညာနိဗ္ဗာန်ကိုအကျိုးပေးမယ်နားလဲတယ်နော်ဘဒုကကောင်းသောနေရာကိုအကျိုးပေးပြီးတယ်လို့မိကိုပြုတဲ့စေတနာကံဒီကိုတို့စေတနာလေးပြတ်ထန်ပြီးတော့စိတ်ဆက်ရှိရင်တန်ရှင်းတော့အောင်လို့မိဤကဲ့သို့သာသနာတော်မြတ်ကိုလှူဒန်းပါဤဤကိုတို့စေတနာတို့တော်တပည့်တော်တို့ဒီမအိုမနာမတိအញ្ញဉာဏ်ဖြစ်တော်နိဗ္ဗာန်အတွက်ပါဖြစ်ပါစီ။ကိုရတဲ့ဘဝနာရတဲ့ဘဝသိရတဲ့ဘဝကိုမလိုချင်လို့လှူဒန်းပါလေ။ဤဒုက္ခသစ္စာကိုမလိုချင်လို့ဟူတမ်းပါလေကိုခန္ဓာဒုက္ခသစ္စာမြင်ပြီးသားဖြစ်ခန္ဓာဒုက္ခသစ္စာကိုညံထားပြီးတော့ဤကုသိုလ်စေတနာသည်ဒုက္ခဝေမှာကျွတ်လို့ရပါလို့ဤလို့ဒုက္ခသစ္စာမှာမေတ္တာဘာဝနာတတ္တိလေးထည့်ပြီးတော့ကုသိုလ်စိတ်ကိုပွားလိုက်တယ်ကာယကံကုသိုလ်တွေဝဋ္ထုဒါနတွေလူပြလိုက်တယ်ခြာဝေဒနာပစ္စည်းဥစ္စာထုံးလို့ပြီးတော့ဝဋ္ထုဒါနအပြည့်လူပြလိုက်လူပြလိုက်ပြီအဲ့ဒီဝတ္ထုဒါနအပေါ်မှာစေတနာဒါနပြဌာန်းတယ်နော်အလူယံပစ္စည်းကဝတ္ထုဒါနအလူယံပစ္စည်းကဝတ္ထုဒါနအဲ့ဒီဝတ္ထုဒါနရဲ့ကုသိုလ်ကောင်းမှုကြောင့်ဘဝတန်ត្រာလောကတစ်ချောင်းလုံးမှာပ ဘဝသံပါတိဘောဂသံပါတိဒေဝသံပါတိဘုဒ္ဓသံပါတိဖြစ်မယ်လူပြည့်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်နဲ့ပြည့်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်မပြည့်မစုံဆိုတာမရှိဘူးမိမိတဏ္ဍာမှာဝိထုဒါနကုသိုလ်ကောင်းမှုတို့ကြောင့်ဟုတ်လားအဲ့ဒီဝိထုဒါနကြောင့်လူလူတဲ့လူဒီလူချမ်းသာနဲ့ချမ်းသာတဲ့အကြည့်ခံစားသံသာပါမှာပဲဒါပေမဲ့ကုသိုလ်ပြည့်လို့နေတဲ့ကုသိုလ်ပိုင်ရှင်တဏ္ဍာမှာလူချမ်းသာကိုတည်ရမကြဘူးနဲ့ချမ်းသာလို့တည်ရင်မကြဘူးဘယ်မှာချမ်းသာတည်ရင်မကြဘူးဘာဖြစ်လို့တည်ရင်မကြတာလဲမင်းအပြောကသာလူချမ်းသာနဲ့ချမ်းသာဘယ်မှာချမ်းသာမဟုတ်လားတဘောကိုကြည့်လိုက်တဲ့အခါမှာမိုးကြီးမင်းနဲ့အိုနီယာလို့ဒုက္ခသစ္စာမနာကြီးမင်းနဲ့နာနီယာလို့ဒုက္ခသစ္စာမသိကြီးမင်းနဲ့သိညာဒုက္ခသစ္စာလူခန္ဓာလဲအိုနာတိပဲနတ်ခန္ဓာလဲအိုနာတိပဲဘယ်မှာခန္ဓာလဲအိုနာတိပဲဟုတ်တယ်လားအလူချမ်းသာနဲ့ချမ်းသာအပြောကသာလူချမ်းသာနဲ့ချမ်းသာလို့ခေါ်တာသဘောကတော့ဒုက္ခသစ္စာသဘောကဘာသစ္စာလဲအဲ့ဒါလို့ဒုက္ခသစ္စာလို့မြင်သွားပြီလူချမ်းသာလို့မသိတော့ဘူးနဲ့ချမ်းသာလို့မစဉ်းစားတော့ဘူးဘာသစ္စာလို့မြင်နေတယ်ဒုက္ခသစ္စာလို့မြင်ထားခြင်းကြောင့်ကိုယ်တို့ပြုလုပ်တဲ့အဤဒုက္ခဝေမှာကျွတ်လို့ရပါလို့ဤတလောကလုံးကိုဘာသစ္စာလို့ပဲမြင်ထားတယ်အာဟိုလိုချမ်းသာလိုက်တာဟိုလိုချမ်းသာရပါလို့ဖြစ်လျက်ဘွားရင်းမှာချမ်းသာရပါလို့ဤတခါတည်းဆုတောင်းတဲ့တရားဓမ္မတွေအရှင်ဘုရားတို့တပည့်တော်တွေဤဘမှာဒီလောက်ကလေးလူနေပါတယ်ဖေဟာနောက်ဘဒီမှာအင်းရန်တကားရန်မှာဘုရားတကားဘုရားမှာကြောင်းတကားကြောင်းမှာသိင်းတကားသိင်းမှာဖြင့်သာသနာပြုရပါလို့ဖေဟာလို့တောင်းလိုက်တယ်ကဲဟုတ်ပြီတောင်းတာဒါလေးကမှန်တယ်လို့လို့နဲ့နော်ဘာကိုတောင်းတာလိုက်တာဘဝကိုတောင်းတယ်ဘဝတောင်းနေဟုတ်ပြီဘဝတောင်းတော့ဘဝဆိုတာဒဂရမောက်တွေဘဝတခုစရင်ဇာတိကစတယ်နော်ဘာကစတယ်ဇာတိကစယုံနံရမြားလာအပြစ်တွေဆိုရင်းကြောင့်ဇာတိရတဲ့ပုဂ္ဂိုလ်ဒီဇရာမလာဘူးလားဗျာတိမင်းမနှမဆက်ဘူးလားမရဏပြင်းသေးနဲ့မတည်ရဘူးလားဘာကွယ်မရကွယ်ညီကုံမမနောက်ဆိုကွယ်ကွာပြီးတော့မတည်ရင်မင်းနဲ့တည်ရတဲ့ဘဝဟုတ်ကဲ့လားဒါဘာရလို့ခန္ဓာရလို့ဘဝရလို့ဒါကြောင့်မို့လို့ဘယ်ဘုံဘယ်ဘဝရရဘဝမှန်တယ်များတို့သည်ဩနာတိမတပါမရှိဘူးအဲ့ဒါလို့ဘဝခန္ဓာကိုအပြစ်မြင်ရမယ်ဘာကိုမြင်ရမလဲမိမိစိတ်ကလေးရကမ္မထံအာယုန်တို့ဖြင့်တွေ့ထီထားတဲ့စိတ်တရားအာယုန်တို့ဖြင့်သုံးသပ်ထားသောစိတ်အစဉ်သည်ဝန်သားဇီယာဘဝနေဇီယာဘချက်ဇီယာဘမုံဇီယာဘပေါ်မုံဇီယာလေးပေါ်မုံစိတ်တောက်ကိုမလိုက်သွားဘူး။ဩဖြစ်ပါပေါ်ခဏဖြစ်ပြီးခဏပြင်းနေတာပဲ။ချက်ဇီယာစိတ်ကင်းတဲ့စိတ်ပေါ်ရင်လည်းဩချက်ကင်းစိတ်ခဏဖြစ်ပြီးခဏပြင်းနေတာပဲ။စိတ်လည်းမမြဲဘူးပြစ်ပြီးပြက်ဟုတ်တယ်လား။အရာတိုင်းမှာယောဂီများရဲ့တိပဋ္ဌာန်တရားကိုလက်ကင်ထားပြီးကြောင်းကြဆိုင်ကြည်နေတဲ့ပုဂ္ဂိုလ်ဟာမုန်းစီရလဲမုန်းမဲ့ပုဂ္ဂိုလ်လည်းမရှိဘူးရှင်းမဲ့ပုဂ္ဂိုလ်လည်းမရှိဘူးဟုတ်တယ်လားအဲ့ဒီမုန်းကြီးချက်ချင်းကြောင့်တန်ត្រာကြီးမှဒုက္ခရောက်နေကြတာပဲဘာဖြစ်လို့လဲဆိုရင်ဘယ်ပုဂ္ဂိုလ်မှတွေ့တယ်တွေ့တဲ့ပုဂ္ဂိုလ်ခဏတွေ့ကြတာပါတော့ကြကိုယ်လမ်းကိုသွားကြမှာပဲတွေ့တာခဏလေးပဲဘယ်လိုပဲဆုံဆုံခဏလေးပဲစုံရတာလေခဏလေးပဲစုံရတာခဏလေးပဲအခုအိတ်နေကြတဲ့ယောဂီတို့အတိတ်ကိုအထုတ်လေးကိုလာကြတာ။ဩနေရာလေးတစ်ခုရပြီအိတ်နေကြ။မလုဖို့လာကြတာ။ကုသိုလ်လုဖို့အတည်းခဏစုံနေတာမဟုတ်လား။ရစ်စီရင်ကိုလာကိုပြန်มาပဲ။အမြဲတမ်းနေရမှာလားခဏလေးပဲလား။ခဏတာလေးနေတဲ့အခါကလာမှာအကုသိုလ်မဖြစ်အောင်နေ။ဘာမဖြစ်အောင်အကုသိုလ်ဖြစ်အောင်လုပ်မယ်ဆိုရင်တော့အကျွေးတင်သွားတတ်တယ်။ဘုရားကတော့အိနပရိဘောကောအကျွေးတင်သွားတတ်တယ်။ဘာတင်တတ်လဲ။အကျွေးဆိုတာကုသိုလ်လားအကုသိုလ်လား။အကုသိုလ်အကျွေးတင်မတင်အောင်ကျွေးတင်ပြင်ဆင်ပြီ။ဘာမတင်အောင်ဒါကြောင့်အကုသိုလ်တရားကိုဘုရားကဘာလို့ခိုင်းတယ်ဝေဝေကချောင်းကျင်ပြီတပပပသာအကရဏံအကုသိုလ်ဖြစ်မဲ့လုပ်တယ်မလုပ်နဲ့ဟုတ်တယ်နော်အပပပသာမကောင်းတဲ့အကုသိုလ်ကာယကံဒုစရိုင်းအလုပ် မကောင်းတဲ့အာဟုတုကံဝစီကံဒုစရိုက်တော့မကောင်းတဲ့အာဟုတုကံဆိုတဲ့မနောကံဒုစရိုက်တရားတွေကိုအကရဏံကိုလည်းမပြုလို့ကြလိမ့်နဲ့။နောင်လည်းမပြုလို့ကြလိမ့်နဲ့။မကောင်းကြိုးပြီးတတ်လို့မပြုတတ်လို့မကောင်းကြိုးပြီးတတ်တဲ့အာဟုတုအလုပ်တွေကိုအာဟုတုကိုနှုတ်စိတ်တွေဘယ်တော့မလုပ်ပါနဲ့တဲ့။ဘုရားကပြုလို့မိမိဆိုပြုတိုင်းပြုတိုင်းမှာအာဟုတုကံမြောက်ပြီးတော့အဲ့ဒီကံတတိကပြောခဲ့ပြီးပြီဒိဋ္ဌဓမ္မဝေဒနိယကံပစ္စည်းပါမှာလည်းအကျိုးပေးမယ်ပစ္စည်းပါမှာအကျိုးမပေးသေးဘူးလို့ဒုတိယဘဝမှာဒုတိယဘဝမှာတတ္တမဇောကအပရာပရိယတတ္တမဇောကဥပပိစ္ဆဝေဒနိယကံအကျိုးပေးမယ်အဲ့ဒီဒုတိယဘဝမှာဥပပိစ္ဆဝေဒနိယကံအကျိုးမပေးဘူးဆိုတတိယဘဝကနေတဏှာတစ်ချောင်းလုံးမှာအပရာပရိယဝေရဏိယကံကတခြားလုံးအကြောင်းညီညွတ်တဲ့မှာအကျိုးပေးလိမ့်မယ်မကောင်းကြောင်းတွေမကောင်းကျိုးတွေဖြစ်တာကွာမကောင်းတဲ့အကြောင်းကိုပြမိလို့မကောင်းကျိုးတွေဖြစ်မိတာနားလည်ပြီနော်ကောင်းတဲ့အကြောင်းတွေကိုများများလို့မအကြောင်းတွေများများလို့ကုသလသုဘသမ္ပဒံကုသိုလ်ဖြစ်တဲ့အလုပ်တွေလို့အကုသိုလ်အလောကကာယကံသုံးပါသုသေမတနဲ့သုဇာမခုနဲ့သုတဘာသာမယတန်လေးနဲ့မပြတ်မှန်းနဲ့ခယကံဒုစရိုက်သုံးပါဟုတ်လားဘုဒ္ဓဝါဒပိသုဏဝါစာဘုဒ္ဓဝါဒတံဖပလပဝါစာဝစီကံဒုစရိုက်သုံးပါလိမ့်လေလက်ပတ်တော့စကားကိုမပြောနဲ့တယောက်နဲ့တယောက်မတက်အောင်ဂုံးတက်ရံသွဲသောစကားလုံးကိုမပြောလို့ဆိုလိမ့်နဲ့ကြောင်းနေတော့အဆင်မပြေအောင်ဒုဦးနဲ့တို့အဆင်မပြေအောင်စိတ်နှောင့်ရှက်ဖြစ်အောင်ဒေါသတွေဖြစ်လာအောင်ဂုံးတက်ရံသွဲတဲ့စကားလုံးတွေမပြောပါနဲ့တောမီးပြီလာတွေပြည့်စည်သွားပြီတောမီးရပါဖြစ်ပြီပြီလာပြည့်စည်ပြီတောမီးလိုက်တဲ့နဲ့အဲ့ဒီအာကုသို့ကံဒီကိုယ်တဏ္ဍမှာကြံလိုက်ပြီကိုကသူတစ်ပါးကိုအတင်းအဖျင်းတွေပြောမယ်ဆိုရင်ကိုကိုကိုလည်းပဲသူတစ်ပါးကအတင်းပြင်းပြောခံရမှာပေါ့ကိုတက္ကရာမတချို့ဘဟုလူအတောင်ဒီလူအကြောင်းတွေပြောမျိုးပြောငါ့ကိုပြောရမလားဗာလိမာလေးရံပြက်ပြောခံရမှာပေါ့ကိုကမကောင်းကြောင်းတွေစူးစမ်းထားတာကိုဟုတ်ကဲ့လားသူတစ်ပါးသူအတင်းချင်းတွေပြောထားတဲ့ပုဂ္ဂိုလ်ဟာကိုကိုလည်းပဲသူတစ်ပါးကအတင်းချင်းပြောတာပေါ့ဘုဒ္ဓဝါဒပိသုဏဝါစာလေဖရုဒ္ဓဝါစာကြံကြံတန်းတန်းပြောဆိုနေတဲ့ပုဂ္ဂိုလ်ဟာသူတစ်ပါးကိုကြံတန်းတန်းပြောရင်ကိုယ့်ကိုယ်ကလည်းသူတစ်ပါးကကြံကြံတန်းတန်းပြောလာလိမ့်မယ်။ဩမတဝါဒီဘုရားကယဟန်တန်ဃာတော်ကြီးတောင်းမှဩမတဝါဒီနှုတ်လျံထိုးခြင်းသောစကားကိုပြောဆိုသောပုဂ္ဂိုလ်တွေယဟန်တန်ဃာတော်တို့ဟာဒုက္ခဒုက္ခပါ။ပါစေအပတ်တင်တယ်။တန်ဃာတော်များဆိုရင်ကျင့်ကြံတာကြောင့်အဘတ်တင်တယ်နော်အဲ့ဒီတော့လူတွေတဏ္ဍာမှာလည်းပဲအာကုသို့ကံထိုက်တယ်ဝစီဗိဒကံနားလည်ပြီနော်တံဖန်ပလပဝါစာမေဖို့နိဗ္ဗာန်မှာအရှိနေသောစကလုံးကိုသာအကြောင်းသမီးအကြောင်းစီဝါရေးအကြောင်းလူမှုရေးအကြောင်းနိုင်ငံရေးအကြောင်းရိတ်တာရောက်နေပြီရိတ်တာမှာယောဂီကြီးဝတ်ပြီးတော့နိုင်ငံရေးအကြောင်းတွေဝေဖန်တာရှိသေးတယ်ဟုတ်လို့ဝေဘာဒီလိုကိုဝေဘာဟုတ်လို့အတင်းပြောဒီလိုအတင်းပြောအဲ့ဒါတွေသီလညှိုးသွားပြီနားလည်ပြီနော်သီလပြည့်စည်ပြီဘုရားကတာယီကောအဝိတ္တကမဝါစာတိကောအဝိတ္တကမအယံဝုစရိသီလဝေသုတ်တိသီလစင်ကြယ်ဖို့အတွက်တဲ့ကာယီကောအဝိတ္တကမကာယကံသုံးပါးလုံးကြုံရခြင်းဒီ၎င်းပါဏတိပါဒအာရဏကာမိသုမိစ္ဆာစတာဒီကံသုံးပါးကလည်းလူတိုင်းလုံးကြုံတယ်သောတမဇ္ဇသုသာမောသူရဝသားများတန်လင်းနဲ့မပြတ်မှားဘူးကာယကံသုံးပါးလုံးလုံးတက်တယ်ဝစီကံ၄ပါးဝါစာတိကောအဝိတ္တကံမဝစီကံ၄ပါးလုံးလုံးရခြင်းဒီ၎င်းဝါစာတိကောအဝိတ္တကံမူသားဝါဒပိသုဏဝါဒပရုဒ္ဒဝါဒတံဘပလဘဝါစာဆိုတဲ့ဝစီကံ၄ပါးတို့လုံးလုံးရခြင်းဒီလောဣဒာဤကာယကံသုံးပါးဝစီကံ၄ပါးပေါင်းခဏပါလုံးလုံးတဲ့ပုဂ္ဂိုလ်ကသီလဝေသုတ်တိသီလစင်ကြဲသောပုဂ္ဂိုလ်ဟိအံသင်တို့ဆရာငါဘုရားဒီဝရမေမင်းကြောင့်မူဤသီလပြည့်စုံတဲ့ပုဂ္ဂိုလ်ဖြစ်ဖို့အတွက်ကာယကံသုံးပါးဝစီကံလေးပါလုံခြုံရတယ်။ဒါယောဂီတို့ကိုပြောရင်ယောဂီတို့စကားမပြောနဲ့။စ စကားပြောမိရင်ကောင်းတာကိုတော်သည်မကောင်းတဲ့သူကအတင်းပြဲသူကအကြောင်းဟိုအကြောင်းတွေပြောမိရင်သီလတွေပျက်စီးပြီသီလညှိုးသွားပြီသီလတွေကျိုးပဲ့သွားပြီဆိုရင်တမာတိမတင်လို့မတက်တော့ဘူးနော်တမာတိမတက်တော့ဘူးကြည်ပါလားဟိုစင်ညာရှိမှစင်ညာမပတ်ပါပဲနဲ့အရာဝင်ပြီးစကားတွေများမိနေပြန်လဲထိုင်လိုက်ရောဟိုစင်ညာရှိမှစင်ညာမမတ်ပဲနဲ့စကားတွေများခဲ့တဲ့စကားလုံးဟာပြန်ထိုင်တယ်အဲ့ဒါတွေပေါ်လာရောကိုပြောခဲ့တဲ့စကားလုံးကသီလတွေတမာတိပျက်စီးခဲ့ပြီလေတမာတိမဖြစ်တော့ဘူးဆိုရင်ဟောပညာညာမထိုးထွင်းနိုင်ဘူးဘုရားကသီလံတမာတိသာဥပ္ပါနိတရားပျက်စီးနာပျက်စီးရောတမာတိပညာသာဥပ္ပါနိတရားပျက်စီးနာပျက်စီးရောသီလကတမာတိကိုကြီးစေပြုတယ်တမာတိကပညာကိုဝိပဿနာဉာဏ်ကိုကြီးစေပြုတာနားလည်ပြီနော်သီလမလုံခြုံဘူးဆိုရင်တမာတိမဖြစ်တော့ဘူးဖြစ်တဲ့တမာတိကလည်းမညာပညာမပေါ်တော့ဘူးနားလည်တယ်နော်ဒါကြောင့်ယောဂီတို့ရဲ့ကိုလို့တဲ့ပင်တရားဟာအရေးကြီးတယ်နော်မိမိရဲ့စိတ်ကလေးလေးကိုအမြဲတသတိပဋ္ဌာန်အာရုံတို့ပြီးပေါင်းစည်းနိုင်ပါမှဖရာအဆုံးမအတိုင်းလိုက်နာကျင့်သုံးနိုင်ကြမယ်ဆိုရင်ယောဂီမှာနံပါတ်1ပါစင်ကြယ်ဖို့လိုတယ်သီလဝိတုတိပါစင်ကြယ်ရမယ်မင်းကပြောခဲ့တဲ့သီလတည်းမှာအင်္ဂရိယတံဝရသီလပြည့်စုံရမယ်နံပါတ်1မာသီလပါဠိအင်္ဂရိယတံဝရသီလဆိုတာမျက်စိအင်္ဂရိလုံကြုံရမယ်တောင်ကြီးနောက်ကြီးမကြည့်ရဘူးဟိုတော်ထဲမှာဆိုတော့ဟိုကြည့်လိုက်ဒီကြည့်လိုက်ဟိုအပင်ကြည့်ဒီမော့ကြည့်အမှတ်တွေပျက်စီးကုန်ပြီမျက်စိအင်္ဂရိမလုံကြုံလို့ခြေကလူတယောက်ဖြတ်သန်းသွားလိုက်ကြည့်ဆိုင်ကဲသွားသူဖြတ်သန်းလိုက်ကြည့်ကားလာလိုက်ကြည့်အဲ့ဒါလိုမျက်စိကမငြိမ်မသက်ပဲနဲ့အပြင်အာယုန်တွေကိုလက်ကြည့်နေမယ်ဆိုရင်သီလပျက်စီးပြီ။အင်္ဂရိယတံဝရသီလစကုံတရီမလုံခြုံတော့ဘူး။ဒါမြတ်စွာဘုရားဟိုအာဒိတာပရိယာယတုတ်တံဆိုတာတခုရှိတယ်။ကတ္တဗညီနောင်ရှင်တောင်တို့ကိုဟောတဲ့တရား။အဲ့ဒီကတ္တဗညီရှင်တောင်တို့ကိုဂယာတိတမှာမြတ်စွာဘုရားဂယာတိတကိုကြွားတယ်။ဟိုတဲ့ဂယာကဂယာတိတဂယာမျိုးဆိုတာဒီနေ့ရှိနေသေးတယ်။အဲ့ဒီကြရမြို့နဗေးလေးမှာခြင်းကုန်းနဲ့တူတဲ့အရာတိတရှိတယ်။အဲ့ဒီနေရာမှာဩရဝလကတ္တဗနဒီကတ္တဗခယကတ္တဗဩရဝလကတ္တဗမှာ900ရှိတယ်အရှံရ။နော်။နဒီကတ္တဗမှာ200 300ခယကတ္တဗမှာ200 1000ရှိတယ်သူတို့။တောင်တောင်မြက်ကန်နဗေးမှာတုံခုံစေကတမထလုပ်တွေလုပ်ကြတာနိဗ္ဗာန်အကြောင်းသူလုပ်နေကြ။ဘုရားကလမ်းခေါ်လိုက်တဲ့အားလုံးကိုကြောင်ကြံခံလိုက်တဲ့အခါအကုန်တထောင်လို့ရောက်လာတာအဲ့ဒီကြောက်ဖြာပြင်ပေါ်တဲ့မှာဘုရားရှင်မြင်မာတဲ့နေရာမှာထိုင်ပြီးတော့အာဒိတပရိယာယတုတ်ကိုဟောပြပါတယ်အဲ့ဒီအာဒိတပရိယာတုတ်တော်မှာဘယ်ကစဟောတယ်ဘုရားကဇေကုံဘိကဝေအာဒိတံလောတံဘိကဝေအာရိတံကာဏံဇီဝံကာယံမနံဘိကဝေအာရိတံဘိကဝေကသဗ္ဗညီနောရှင်တောင်တို့စေကောမြင်းစီမှာအာရိတံအလျံကြောင်ကြောင်မိတိလောင်နေပါပြီ။ရှင်သားတို့တင်းတို့ရဲ့မျက်စီမှာမိမှမိတိလောင်နေတယ်။လောတံအာရိတံကာဏံဇီဝံကာယံမနံအာရိတံသဗ္ဗံဘိကဝေအာရိတံမျက်စိနာနာလျာကိုယ်စိတ်အာယုံ6ပါးတိုင်းမှာမိတွေလောင်နေတယ်အတိမရှိတဲ့ခါမှာဟိုလှမ်းကြည့်ကြဒီလမ်းကမိလောင်နေဆိုတော့ခြေသားတို့တင်တို့ခန္ဓာကိုယ်ထဲမှာလောင်နေတယ်တဲ့မိအပြင်မှာလောင်တဲ့မိကတဘဝတာတော့ဒုက္ခပြည့်တတ်တယ်နော်အတင်းတန်တဲ့မှာလောင်တဲ့မိကတန်တာတစ်ချောင်းလုံးဒီကဘာမိလောင်နောက်ကနောက်ကဘာဆက်ခံရလိမ့်မယ်။ဘာမိတော့ကိလေသာမိ။ဘာမိတဲ့ရာဂမိဒေါသမိမောဟမိဇာတိမိဇရာမိပရပြာတိမိမရဏမိဒုက္ခပရိဒေဝဒုက္ခတော့ဥပါဒမိမိတစ်ဆက်တည်းသောမိတို့ကမလောင်နေဘူးလား။မျက်စိမှလောင်တယ်တတိမထားလို့နာကိုမစောင့်ချက်လို့နာမလောင်ပြီနှာခေါင်းမလောင်ပြီရှာမလောင်ပြီကိုယ်မလောင်ပြီစိတ်မလောင်ပြီဓမင်းစားနေရင်လည်းလောင်ပါစမလောင်တော့ပဲသတိမထားရနော်အဲ့တော့ဘုရားရှင်ကကတ္တဗာတို့ တဲ့နုခန္ဓာတကယ်လုံးမှာမိလောင်နေတယ်လို့ဟောလိုက်တော့ထိုင်းဆိုပြန်ကြည့်သူတို့ဩငါတို့ခန္ဓာကိုယ်ထဲမှာမျက်စိနာနာလျှောက်ကအယုံ6ပါးမိလောင်နေဆိုပါလားဩမှန်လိုက်တာမှန်တယ်မျက်စိပြန်ရှေ့ကဟောသွားတာရူပဗိအာရိဏယုတ်ဝေဒနာသညာတိကဝီခန္ဓာ5ပါးကိုပြန်ပြထမ်းတယ်ရုပ်ပေါ်မှာလည်းမိလောင်နေတဲ့အကြောင်းဝေဒနာတိသညာတိခါရဝိညာဉ်ပေါ်မှာခန္ဓာကိုညံမရောက်မိလောင်နေတဲ့အကြောင်းအဲ့ဒါဟောပြီးဟောရင်းဟောရင်းမြတ်စွာဘုရားကရှေ့ကဟောသွားတာကတ္တပညီတော်ရှင်ရတို့ကဘုရားရှင်ဟောတော့မဲ့အတန်တကွာညံနဲ့ကိုက်ပြီးစိုက်လို့မှတ်သွားတာနာကျင်ကျင်တယ်လို့ခေါ်တယ်ဟိုတုန်းကတော့တရားတရားလည်းရှိတာကိုဟောဘုရားနဲ့တွေ့တဲ့ပုဂ္ဂိုလ်တရားတရားကအပြစ်စေနာကလည်းအပြစ်တရားနာရမယ်ဆိုအသက်လှဲပြီးတော့တရားနာတာတရားနဲ့ပတ်သက်ပြီးအသက်နဲ့အသက်သေးပြီးတရားတော်မြတ်ကိုနာမင်းလားဖြစ်ချင်းတဲ့ဖြစ်တရားနာမယ်ဒီခါတရားတတိတုတ်တံမှာတတိတတသုတ်တံမှာဟောထားတာရှိပြန်သေးတယ်လူတယောက်တရားနာခြင်းနဲ့လို့ဆရာတရားနာခြင်းပါတယ်သူရင်းတဲ့ဘုရားကမင်းကွာဆရာတို့တဲ့ပုဂ္ဂိုလ်ကဒီနေ့အချိန်မြတ်မနေ့ဖြင့်ကြာရင်မင်းလာခဲ့မင်းကိုကျိန်လုံးနဲ့လှန်နဲ့အချိန်300ထိုးမယ်ခန္ဓာကိုအချိန်300ထိုးမယ်ပြီးတော့မှမင်းကဟောမယ်တရားနာကြတဲ့ပုံဆက်လာပါတယ်တဲ့နောက်တစ်နေ့ကြီးကွာဒီနေ့နည်းနည်းလေးအချိန်မရှိလို့နောက်တစ်ဆက်လာကအချိန်600မင်းကကလန်နဲ့ထိုးပြီးတော့မှငါတရားဟောမယ်တကယ်လူလန်းတဲ့ပုဂ္ဂိုလ်ဒီ600ထိုးရင်လည်းနာတာပဲကြီးကွာဒီနေ့အချိန်ကြီးရသေးလို့နောက်နေ့နောက်တစ်နေ့လာခဲ့ပါအချိန်100ထိုးမယ်အချိန်1000ထိုးမယ်မင်းကကလန်နဲ့ပြီးတော့မှငါတကယ်အတိအကျဟောတော့မယ်ဒါဆိုရင်တဲ့တတိယနေ့မှာလာပါတယ်တဲ့ကဲလှန်နဲ့ထိုးမယ်လို့ဆိုတော့ခွင်းတို့တကအချိန်300ထိုးမယ်ဆိုရင်လည်းဆစ်လာတာပဲ600ထိုးမယ်ဆိုဆစ်လာတာပဲ1000ထိုးမယ်ဆိုဆစ်လာတာပဲဘာလို့လားလို့ဘယ်တော့ဘယ်တော့ခါမှမနာကြဘူးတဲ့တရားကိုနားထောင်ရမှာမဟုတ်လို့တစ္ဆာတရားတွေသစ္စာ၄ပါးမြတ်တရားကိုနားထောင်ရမယ်ဆိုရင်အဲ့တလို့ပဲတဲ့အသက်လှဲပြီးတော့နာဖြစ်ပြီးတော့ကဲကွာတာဆိုဒီနေ့တော့ဟောတော့မယ်သစ္စာ၄ပါးဟောလိုက်ရောဒါဆိုရင်ဘုဒ္ဓဘာသာအနာကယဟန္တာဖြစ်သွားလိမ့်ရဲ့ဖြစ်မှာပေါ့တရားတက်ကိုကရှေ့တန်းရောက်နေတာကိုရောရောနားလဲတယ်နော်ဘာတက်ကထစ်တန်းရောက်နေတယ်အေးဒါတရားကရှေ့တန်းကိုရောက်နေတဲ့တွေ့တိုင်အသက်နဲ့လှဲပြီးတော့တရားကိုနားတဲ့တရားအထုတ်တယ်ကတ္တဗညီနောင်ရှင်တော်တို့ဒီမြတ်စွာဘုရားကရှေ့ကဟောသွားတာဟောတဲ့အတန်နဲ့ပေါ်ညာနဲ့ကြိုက်ဩဘုရားကရူပံဘိက္ခအနိစ္စဝေဒနာအနိစ္စတညာအနိစ္စသင်္ခါရဝိညာဉ်အနိစ္စရုပ်ဝအနိစ္စဝေဒနာအနိစ္စတညာသင်္ခါရဝိညာဉ်အနိစ္စဩအနိစ္စဆိုပါလားအနိစ္စမန္တဘုရားမန္တဘုရားခန္ဓာကိုကြည့်ပြီးတော့မြတ်စွာဘုရားအနိစ္စရုပ်အနိစ္စဝေဒနာတညာသင်္ခါရဝိညာဉ်တစ်လုံးတစ်လုံးထောက်ပြီးတော့ဟောသွားတဲ့ခန္ဓာလေးပါတရားနာနေတဲ့ပုဂ္ဂိုလ်ကြီးကလည်းပဲညံမိပြီညံနေလိုက်ပြီးတော့တမချင်းတမချင်းတမလိုက်ပြီးတော့တရားတွေမှတ်သွားအဲဒါလို့တရားတွေမှတ်ပြီးတရားမှတ်ရင်းမရင်းနဲ့တရားမဆုံးရသောတာပန်ဒီသရဂါဒီအနာဂါဒီဖြစ်ပြီးလည်းပြီးရောဒေသနာဝတ္တန်ဒီအရဟတဘာပုဏ္ဏတိကတ္တမညီတော်ရှင်တော်တို့ကယဟန္တာအကုန်ဖြစ်သွားကြတရားလည်းဆုံးရောဒေသနာဆုံးပြီးသောတာပန္နမောသရကအနာဂါနမောယဟန္တာဖြစ်ကုန်ကြတယ်တရားနာခြင်းမတူဘူးဘာခြင်းမတူဘူးဟောကုတော့ယောဂီတို့တရားနာတော့သောတာပန်မပြောနဲ့သံဝေကတောင်မဖြစ်ဘူးဘုရင်တို့ကလည်းကြောင်းကလှဲပြောင်းထအောင်ဟောနော်လှဲပြောင်းထအောင်ဟောခေါ်တာဟောတာတက္ကန္တပဲကျင်ဖို့စိတ်မဝင်ပါနော်ဘုန်းကြီးနာမှာဆိုရင်တက္ကသိုလ်၄ယောက်ရှိတယ်။ကျောင်းကျညင်းနေကြဘုန်းကြီးသတင်းသုံးတဲ့အဆောင်နာမှာဟိုကျောင်းကျဒီကျောင်းကျဟုတ်လားဒီမှာသူများတွေတရားထိုင်နေတယ်တရားမှတ်နေကြတယ်ပေါ့ပြီးမှတ်ပါတော့လားအထုပ်ပါတော့လားမမှတ်ဘူးစကားတွေညံနေကြတာတွေ့တယ်နော်တရားနဲ့ဤသလားဝေးသလားဘုန်းကြီးဆိုလိုတာကမိမိရဲ့စိတ်အစဉ်မှာတရားအသီးတွေကိုတရားဓမ္မတွေပြသနေတဲ့ခါမှာ ဘာလို့ရမလဲကျင့်သုံးဖို့ဘာလို့ရမလဲအဲ့ဒါလို့မိမိတဏ္ဍာနဲ့မှညာယူထားတဲ့အတိုင်းလက်တွေ့ကျင့်ရတယ်အသုံးချရတယ်နော်အဲ့ဒါလို့အသုံးမချဘူးလို့ဆိုရင်ကိုယ်အတွက်နင်းလာတယ်ဒီလိုပုံကိုယ်တွေကိုဘုရားကနည်းရနဲ့ဝေးတဲ့ပုံကိုယ်လေးလို့နာမည်ဆိုင်ဖို့တတ်ပြီးတယ်ဘာနဲ့ပုံကိုယ်နီးရနဲ့ဝေးတဲ့ပုဂ္ဂိုလ်နီးလျက်ကနေဝေးနေတာတရားနဲ့နီးနေကဩတရားပြန်တယ်တောင်းလောကမှာစဉ်းစားလို့ဩတဏ္ဍာမှာအေးသူတော်ကောင်းတရားရတဲ့ပုဂ္ဂိုလ်ရှိတယ်မရှိတဲ့ပုဂ္ဂိုလ်ရှိမှာပေါ့လေအပေဘုံရောက်မဲ့အကုန်လုံးသုတ်တိဘုံနဲ့ပြီးနိဗ္ဗာန်ရောက်မဲ့ပုဂ္ဂိုလ်ရှိတယ်လို့အပေလေးဘုံရောက်မဲ့ပုဂ္ဂိုလ်လည်းရှိမှာလဲအစဉ်ပြေမှာပေါ့ဟုတ်တယ်လားဟောယမမင်းကလက်ရခေါ်နေတာကိုနော်ဒါကြောင့်မလို့နဗိမနမင်းကြီးတွေသာသနာထွန်ကားပြီလူတွေတရားတွေအာထုတ်တရားတွေနာတရားနဲ့အာထုတ်တဲ့ပုဂ္ဂိုလ်တွေညာရင်နဲ့တည်တဲ့နေတဲ့ပုဂ္ဂိုလ်တွေဟာနတ်ပြည်မှာနတ်သားနတ်သမီးတွေအသက်တွေတိုးလာကြတဲ့နတ်သားနတ်သမီးတွေအသက်တွေတိုးလာလို့ရှိနမင်းကြီးတွေပျော်တယ်ဩလူပြည်မှာတရားတရားရှိတဲ့ပုဂ္ဂိုလ်တွေပေါ်သွားကြတာကိုတကယ်တရားဓမ္မကိုဟောဖို့ညွန်ပြတဲ့ပုဂ္ဂိုလ်တွေရှိပြီးဒီတရားဓမ္မကိုကျင့်ကြံပါမှာအာထုတ်တဲ့ပုဂ္ဂိုလ်တွေအတိတ်ဉာဏ်တွေတွေဖြစ်ပြီးတော့ဩနတ်ပြည်မှာနတ်သားအတ္တတွေနတ်သမီးအတ္တတွေပေါ်လာကြတာဝန်တာလိုက်တာပျော်ကြရတဲ့နတ်ပြည်မှာနတ်သားနတ်သမီးတွေအတ္တတွေမတိုးပေါ်ဘူးဆိုရင်စိတ်မကောင်းဖြစ်တယ်တဲ့ဩလူပြည်မှာသူတော်ကောင်းတရားတွေစိတ်ယုတ်ကုန်ပြီထင်ပါရဲ့တရားနာတဲ့ပုဂ္ဂိုလ်တွေတရားကျင့်တဲ့ပုဂ္ဂိုလ်တွေကုသိုလ်လုပ်တဲ့ပုဂ္ဂိုလ်တွေမရှိတော့ဘူးထင်ပါရဲ့စိတ်မကောင်းဖြစ်ကြတဲ့နော်ဒါကြောင့်ယောဂီတို့ရဲ့အရာရာတိုင်းမှာဘုရားရှင်အဆုံးမတရားတော်ဟာဘဝကိုမြင်မာစေတတ်တယ်။ရှင်းတယ်နော်မိမိရဲ့စိတ်စဉ်လေးကိုကမ္မထံအာရုံလို့ပြီးအမြဲတမ်းပေါင်းစည်းနိုင်တဲ့ပုဂ္ဂိုလ်အတွက်ဘယ်အရှိမဆိုးဒုက္ခသစ္စာကိုပိုင်းခြားသိရအတွက်နော်ဘာကိုမိဝဲခွင့်ရလို့လဲလို့မိဟုတ်ကလည်းနမိတ္တပုဂ္ဂိုလ်လှမ်းကြည့်မိကောင်းစီကောင်းကိုမိဝဲခွင့်ရလို့ဒါကိုမိဝဲခွင့်ရလို့ဘုရားရှင်ကရန်တို့တဲ့မိကောင်းစီကောင်းကိုမိဝဲခွင့်ရတဲ့ပုဂ္ဂိုလ်ဒီနိဗ္ဗာန်ရောက်ဖို့ຢာကန်လုံးအပြည့်တည်ကြတယ်ဟုတ်လားကလည်းနမိတ္တတမ္ပရာမိကောင်းစီကောင်းကိုတူတော်ဟောင်းတရားကိုကျင့်တဲ့ပုဂ္ဂိုလ်သူတော်ကောင်းတရားတို့အာညာပါယအကုန်နဲ့အသက်မငက်သွေးမဲ့တကက်ကိုကြင်ကြံပွားများအားထုတ်တဲ့ပုဂ္ဂိုလ်ကြီးနိစ္စယင်တဲ့တရားဆိုတာတရားအားထုတ်တဲ့တရားတရားရှိတဲ့ပုဂ္ဂိုလ်နဲ့နီးရင်တရားတရားကိုယူလာတယ်ပြင်းတဲ့ပုဂ္ဂိုလ်နဲ့ပေါင်းရင်ပြင်းကူးတတ်တယ်စကားများတဲ့ပုဂ္ဂိုလ်နဲ့ပေါင်းရင်စကားများတတ်လာတယ်ဒီရောက်ရိုးတည်းမှာကြည့်ပါစကားများတဲ့ပုဂ္ဂိုလ်တချို့ပုဂ္ဂိုလ်ကြီးကတော့သူများအဲ့လိုမဲတူတူတူစကားပြောနေကြတာပဲသူအလိုက်လည်းမသိအလိုက်မသိတဲ့ပုဂ္ဂိုလ်ရှိရင်သူများထားမဟောစောကြီးတဏှာကြီးသုံးနိုင်ကထပြီးစကားတွေများနေပြန်ပြီဟောချစ်တွေ့ဒီချစ်ကျွတ်ဆုပ်ကြိုက်ကြိုက်လို့လေကျွတ်ဆုပ်ကြိုက်ကြိုက်လို့မရှိဘူးလားရှိလားယောဂီကျွတ်ဆုပ်ဒီပါလာတဲ့ဘာကျွတ်ဆုပ်ဘာဖြစ်လို့လို့သူများမထခင်ထတာကိုအဲ၄နာရီခွဲမှ၄နာရီမှထခင်တာဟာနာနာကြီးသုံးနိုင်လောက်ထပြီးစကားတွေဟောချစ်တွေ့တကြွတ်တကြွတ်ဝါကိုင်းဒါကိုင်းမိုးတော်မလင်းသေးဘူးဆိုတော့ကော်ဖီပြောတောက်တဲ့ပုဂ္ဂိုလ်ရှိသေးတယ်တကြွတကြွတနဲ့အာဘတိမှန်လည်းမသိအာယုံတိပဲနဲ့စာမီလို့ဝိကာလဘောဇနာဖြစ်မှလည်းမသိသီလရဲ့ကျိုးမှလည်းမသိဟုတ်တယ်လားကဲအဲ့ဒီပုဂ္ဂိုလ်ကြီးဟာကောင်းကျိုးလားဆိုးကျိုးလားလူတယောက်ကအတန်လေးချမ်းလိုက်တဲ့အိဒါဆက်တဲ့ဘုရားတနိုးမီရောနေမကောင်းဖြစ်သွားတတ်တယ်မိမိအတန်ကြောင့်တပါးသောပုဂ္ဂိုလ်ဒုက္ခရောက်တတ်တယ်ဒါကိုအလိုက်သိရတယ်ကိုယ်အတွက်တကြောင့်သူတို့ကဒုက္ခမဖြစ်စေရဘူးမိမိတို့တန်သူတို့ဘဒုက္ခမရောက်စီရဘူးမိနိုင်ရင်လည်းပဲညာပဲဆောင်းပြီးတရားလေးမှတ်နေရနော်ဒီကနှိုးစက်3:45ဆိုမှဒီမှာနှိုးစက်ပေးတာအဲ့ဒါနှိုးစက်ပေး3:45ဆိုရင်နှိုးစက်ပေးတဲ့ကမ္မထာမျက်နှာလေးပါတယ်ကိစ္စဝိစ္စလေးပြုလို့ဟော၄နာရီထိုးပြီးဆိုရင်ရောင်းနေအောင်အဲ့ဒါအနံ့နောက်အကြဆုံး ငါမနဲ့ဆယ်မိနစ်တည်းပဲနောက်မှကြာစီတဲ့တူတည်ပြင်ဆင်ထားရတယ်နားလည်ပြီနော်အစိုးရထပါများရင်နှစ်နာရီသုံးနာရီကထပြီးထပါများရင်ဘာဖြစ်အိပ်ပြလာတယ်အိပ်ပြနေမကောင်းဖြစ်လာတယ်နေမကောင်းဖြစ်ရင်တရားအားထုတ်ဖို့မရတော့ဘူးတချို့ပုဂ္ဂိုလ်တွေတခါနဲ့ဝရိယတွေလွန်ကဲပြီးတော့နေမကောင်းဖြစ်တဲ့ပုဂ္ဂိုလ်ရှိတချို့ပုဂ္ဂိုလ်တရားစကားမှာအဲ့ဒါလိုဇွဲတွေတင်ပြီးတော့ဝရိယတွေရှိတယ်ဝရိယပဲတက်နေတာဝရိယတင်ပြီးတော့မအိပ်သူများအိပ်လို့မအိပ်သူများထားမှာမတားအောင်ချောင်းစောစောစီလုပ်နေတော့ဘာဖြစ်လဲနေမကောင်းဖြစ်လာတယ်။နောက်အယူလို့ဖြစ်လာတယ်။အမျိုးမျိုးစကားတွေပြောဟိုစကားတွေပြောဒီစကားတွေပြောပြောမှာပေါ့ဘာဖြစ်လို့လဲဆိုရင်စိတ်ကိုမပြည့်ပြင်စီကံကိုမလိုက်နာလို့နော်တရားဆိုတာလောဘကြီးလို့မရဘူး။ရခြင်းနဲ့စိတ်တွေညာရင်လည်းတရားမရဘူး။လိုချင်တဲ့စိတ်တွေညာရင်တရားမရဘူး။တရားဆိုတာကရိုးရိုးလေးမှတ်ရတယ်။စီနဲ့ကံနဲ့ထိုင်ခြင်း၊ရခြင်း၊စင်ကြခြင်း၊တရှင်နဲ့တရှင်ကိုဆက်ဆံမှုရှိအောင်ကြိုးစားရ။အမြဲတမ်းဆက်ဆံမှုရှိအောင်ကြိုးစားပါများလာတော့မှတမာတိတိအားရှိလာတာ။နော်။အဲ့တော့ဝရိယနဲ့လန်ကင်းပြီးတော့ဝရိယနောက်ကတမာတိမလိုက်ရင်တရားမှမတက်တော့ဘူး။တမာတိလန်ကင်းပြီးဝရိယမလိုက်ရင်လည်းတရားအတိတိမပေါ်တော့ဘူး။တရားဉာဏ်တွေရှိပြီးတော့ဉာဏ်နဲ့မလိုက်ရင်တရားမကိန်းတော့ဘူးတရားမတက်တော့ဘူးဉာဏ်တွေကရှိအောင်နေပြီတရားတရားကမလိုက်နိုင်ရင်လည်းတရားမရသေးဘူးဝရိယနဲ့တမာတိတရားနဲ့ပညာညီမြဖို့အတွက်တတိကအမြဲတမ်းသိစီထားရနော်တရားတရားလည်းမလွန်ခဲ့ရဘူးပညာလည်းမလွန်ခဲ့ရဘူးဝရိယလည်းမလွန်ရဘူးတမာတိလည်းမလွန်ရဘူးရှင်းရှင်းပြီးတော့ခန္ဓာကိုယ်ကိုကြောင်းကြဆိုင်ပြီးကြိုးစားပါများမှဘုရားရှင်မိန်တော်မူတဲ့အတိုင်းပဏိတကံမဖြစ်လာလိမ့်မယ်ပဏိတကံမောမြညာလစွာသောဒါနသီလာချမ်းသောဝိပဿနာဉာဏ်သည်နိဗ္ဗာန်ပါဖို့နှင့်မြညာဘုံညာနိဗ္ဗာန်ချမ်းသာကိုမြင်မောက်ပြုလာလိမ့်မယ်မြင့်မြတ်သောစိတ်စေတနာတရားတရားတို့သည်မြင့်မြတ်သောအကျိုးကိုပေးမယ်နားလည်ပြီနော်ယုံဉာဏ်သောကံတရားတို့သည်ယုံဉာဏ်သောကံကိုကြိုးပေးတတ်တယ်။ကံနှမျိုးနော်။ဟိနကံမနဲ့ပဏိတကံမပြောပြီးပြီ။ယုံဉာဏ်တဲ့ကံမြင့်မြတ်သောကံ။မိမိတဏ္ဍာမှာစိတ်ပိုင်းဆိုင်ရာတို့သည်ယုံဉာဏ်နေမဲ့စိတ်ပိုင်းဆိုင်အောက်တန်းကြနေမဲ့ပြောလိုက်တဲ့စကလုံးကိုလည်းနာမထိုင်မကိုနေခြင်းလို့နီးကိုသွားခြင်းလို့ကိုစားခြင်းလို့စား။အဲဒါလိုစီမရှိစီကံကိုမလိုက်မနာမကြည့်မကြမအားမထုတ်ဘူးဆိုရင်ဒီပုဂ္ဂိုလ်ဟာယုံညာနဲ့စိတ်တည်းမွေးမှုထားခြင်းကြောင့်မညာဘုံညာနဲ့ဤတဲ့ပုဂ္ဂိုလ်လားဝေးတဲ့ပုဂ္ဂိုလ်လားဝေးတဲ့ပုဂ္ဂိုလ်မဖြစ်စီနဲ့စီကံဆိုတာဟာလောကမှာစီကံအကောင်းဆုံးပြီးဘုရားရှင်ပဲဘုရားသာသနာတော်ပြီးစီကံအကောင်းဆုံးပဲအဲ့ဒီစီကံတဲ့လိုင်းနာကျင့်သုံးလို့သီလတွေမြဲတမာတိပညာတွေမြဲသောတာပန်တွေဖြစ်ကြသရဂံတွေဖြစ်ကြအနာဂံတွေဖြစ်ကြယဟန္တာတွေဖြစ်ကြဩအာတဝကုံကယဟန္တာတိဖြစ်သွားတာဘာနဲ့လိုက်နာလို့ဈီကံအတိုင်းလိုက်နာလို့နားလည်ပြီနော်ဘာအတိုင်းလိုက်နာလို့ဈီကံအတိုင်းလိုက်နာလို့ဘုရားပြင်းပြီးမိမိတဏ္ဍာထဲမှာမြင့်မြတ်သောစိတ်ကိုရည်ဆောင်ပြီးခန္ဓာစဉ်ဉာဏ်ချင်းပြီးသုံးသပ်နေမယ်စီပေါ်များအထုတ်နေမယ်ဆိုရင်ဒီရှင်မဖြစ်ရတဲ့စေတနာဇောတတ္တိတို့သည်ကုသိုလ်တတ္တိတွေမကြံလိုက်ဘူးလားကုသိုလ်ကံတတ္တိတရားတို့သည်အဲ့ဒီကုသိုလ်ကံတတ္တိကပထမဇောအားဖြင့်ဒီဘဝမှာမညာပုံညာပေါ်သွားတဲ့ခန္ဓာရဲ့ဖြစ်ဖြစ်တွေကိုဖြင်ပြန်ကြီးမြင်ပြီးတော့နေတဲ့ယောဂီပုဂ္ဂိုလ်တဏ္ဍာမှာပထမဇောစိတ်ကဒိဋ္ဌဓမ္မဝေဒနိယကဒီဘဝမှာမညာပုံညာပေါ်သွားတဲ့ဟုတ်လားတကယ်လို့ပထမဇောစိတ်ဒီဖြစ်ဖြစ်ဒီဖြန်ဖြန်မြင်ပြီးတော့ပထမဇောစိတ်အာမကောင်းမှုဆိုရင်တတ္တမဇောကနောက်ဆုံးဇောစိတ်ကောင်းမယ်ဆိုရင်ဒုတိယဘဝမှာကိုယ်တော်လက်ကိုတဆန့်ဆန့်တော်လက်ကိုတကွေအတွင်းမှာမညာပုံညာပေါ်ကိုပေါ်သွားမှာပဲနော်အဲ့ဒါလို့ပထမဇောစိတ်လည်းအာမကောင်းခဲ့ဖို့တတ္တမဇောစိတ်လည်းအာမကောင်းအလေသော၅ချက်ကအကောင်းမရှိနိုင်မှာဆိုတတ္တယဘဝကဘဝတစ်ချိန်တစ်ခုခုမှာမညာပုံညာပေါ်နိုင်မှာပေါ်နိုင်ပေါ်သွားနိုင်တယ်နားလည်ပြီနော်ပဏိဒကံမတိမညာဖွေဉဏ်ကိုကြီးစည်းပြည့်တယ်နော်ဟိနကံမက31ပုံလဲပြီးအပယ်လေးပုံရောက်စီတတ်တယ်ဟိနကံမက31ပုံကိုလဲစီတတ်တယ်ပဏိဒကံမကပုဂ္ဂတိဘဝမှာနိဗ္ဗာန်ကို ကျေးဇူးပြုသွားတတ်တယ်။ဒါကြောင့်မို့လို့သုဂတိဘဝမှာမညာပုံညာနေပါသခန်းကိုတက်လှမ်းနှိမ့်အောင်ကြိုးစားအားထုတ်နိုင်ကြပါသည်။ကြိုးစားအားထုတ်ဆက်ဖြစ်သောဝိပဿနာဉာဏ်သည်မညာကိုကျေးဇူးပြုလို့နိဗ္ဗာန်ချမ်းသာသောချမ်းသာမြတ်ကြီးကိုနိဉ္ဇံတော်သိဉ္ဇံတို့ဖြင့်ကောင်းစွာမှတ်သွေးဆိုင်ရောက်နိုင်ကြပါစေကုန်သတည်း